တော်ရရှိမြတ်ခင်ဗျာ ISIS တို့ကြော်ကြတဲ့အစ္စလာမစ်နိုင်ငံထူထောင်ရေးစစ်သွေးကြွအကြမ်းဖက်အဖွဲ့ဟာအခုဆိုရင်အရှိတောင်အာရှကိုပြစ်မှတ်ထားလာပြီလို့သတင်းတချို့မှာဖော်ပြပါတယ် ISIS အဖွဲ့ဆိုတာအီရန်နဲ့ဆီးရီးယားမှာအစ္စလာမစ်နိုင်ငံထူထောင်ဖို့ကြိုးပမ်းနေကြတဲ့အဖွဲ့ဖြစ်ပါတယ်အီရန်နိုင်ငံရဲ့ဒုတိယမြို့တော်မူရှူနဲ့ဆွန်နီမွတ်စလင်တွေအများစုရှိတဲ့ဖလူဂျာနဲ့ရာမဒီမြို့တွေကိုသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်မှာတော့အင်အားကြီးထွက်လာခဲ့ပါတယ်အဲ့ဒီနေရာတွေမှာရင်နံတွင်းတွေရှိတဲ့အတွက်လဲ ISIS အဖွဲ့အနေနဲ့ငွေကြီးအမြောက်များလဲရရှိနေခဲ့တာဖြစ်ပါတယ်တိုက်ပွဲတွေအတွင်းဖမ်းဆီးမိခဲ့တဲ့သူတွေကိုသူတို့နဲ့ပူးပေါင်းဖို့စီရင်ရပြီးတော့လက်မခံမှုဆိုရင်ရရဆက်ဆက်တပ်ဖြတ်ပါတယ်အဲ့ဒီတပ်ဖြတ်နေတဲ့ပုံတွေကိုလဲဗီဒီယိုရိုက်ပြီးတော့ဖျက်ဆီးတာတွေလဲလုပ်ပါတယ်အဲ့ဒါကြောင့်ဥစမာဘင်လာဒင်ရဲ့အယ်ကာဒါအဖွဲ့တဲ့ပူပြီးတော့ရက်ဆက်ကြမ်းကြုတ်တဲ့အတွက်အယ်ကာဒါကတော့မှသူ့ရဲ့လက်အောက်ခံအဖွဲ့အဖြစ်ကနေထုတ်ပယ်ခဲ့ရတာပါအဲ့ဒါကြောင့်အမေရိကန်ပြည်ထောင်စုက ISIS အဖွဲ့ကိုအမေရိကန်ရဲ့အမျိုးသားလူငုံရေးကိုတိုက်ရိုက်အနေရပြုလာနိုင်ကြောင်းကြေညာခဲ့ရပါတယ်။ ISIS အဖွဲ့ချေမိုးကြီးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဥဘာမားက
We will also continue to go after ISIL aggressively until it is removed from Syria and removed from Iraq and is finally destroyed. The world has to be united against terrorism.
ISIS လို့အစွန်းရောက်အကြမ်းဖက်သမားတွေကိုအပြီးတိုင်ချေမိုးသွားမှာဖြစ်ပါတယ်။အဲ့ဒီတွေ့လဲလိုအပ်တဲ့နေရာဒေသတွေမှာအမေရိကန်ပြည်ထောင်စုကလိုအပ်တဲ့အကူအညီတွေကိုပံ့ပိုးကူညီသွားမှာဖြစ်ပါတယ်လို့ပြောဆိုခဲ့တာပါ။သမ္မတအိုဘားမားပြောဆိုခဲ့တဲ့အတိုင်းပဲအမေရိကန်ပြည်ထောင်စုကအီရန်နဲ့ဆီးရီးယားမှာစစ်ရေးအကူအညီတွေတပုံတပင်ပေးပြီးတော့ဒေသခံတပ်ဖွဲ့တွေနဲ့အတူ ISIS အဖွဲ့ကိုတိုက်ခိုက်ချေမှုန်းခဲ့ပါတယ်။အချို့ရလအနေနဲ့ဆီးရီးယားနဲ့အီရန်မှာ ISIS အဖွဲ့ရဲ့အင်အားအတော်ကိုယုံနဲ့လာခဲ့တယ်လို့သတင်းတွေကဖော်ပြကြပါတယ်။မကြာခင်ကပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီက
territory in Syria where it's obviously more complicated because we don't have the same forces on the ground but coalition airstrikes have degraded
ပြည်ထောင်စုမြလကုံပိုင်းကစပြီးတော့ဆီးရီးယားနဲ့အီရတ်မှာ ISIS ရဲ့ခြေကုပ်စခန်းအတော်များများဆုံးရှုံးသွားခဲ့ပြီဖြစ်ပါတယ်မူလကသူတို့ထိန်းချုပ်ထားတဲ့နေမြေအလုံးရဲ့49ရာခိုင်နှုန်းအထိဆုံးရှုံးသွားခဲ့ပြီးတော့အခုဆိုရင်ဆီးရီးယားကနေရာဆရာခံနှုန်းလောက်သာကျန်မာတော့တယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့တာပါဒါကြောင့်လည်းအခုအခါ IS ဟာအရှိတောင်အာရှဘက်ကိုဥတီလာနေပုံရတယ်လို့လေလာသူတွေကယူဆနေကြတာဖြစ်ပါတယ်။မလေးရှားနိုင်ငံကတော်ဝင်ရတပ်ဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်အာမက်အယ်မူဟမ်မဒီကတော့တကယ့်ကြီးမားတဲ့အန်ဒီရယ်ကအီရန်နဲ့ဆီးရီးယားမှာအမားခံခြေကုပ်စခန်းတွေဆုံးရှုံးကုန်တဲ့အတွက်ကိုတိုင်းပြည်ကိုပြန်လာကြတဲ့ ISIS အဖွဲ့တွေပဲဖြစ်ပါတယ်။သူတို့မှာအကြမ်းဖက်တိုက်ခိုက်ရေးလို့ရဆန်ရအတွေ့အကြုံတွေနဲ့အလေးအကျင့်တွေရှိထားကြသူတွေဖြစ်လို့အမေတမအန်ဒီကြီးမားပါတယ်လို့ပြောဆိုပါတယ်။အကြံပေးပုဂ္ဂိုလ်မူဟမ်မဒီဟာမလေးရှားမှာဖမ်းမိခဲ့တဲ့မလေးရှားနိုင်ငံသား IS အဖွဲ့ဝင်90နီးပါးကိုတွေ့ဆုံမေးမြန်းခဲ့သူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကလည်းမလေးရှားနိုင်ငံပူချွန်မှာရှိတဲ့ညကဘွဲယုံတယုံကိုမလေးရှားနိုင်ငံသားအကြံဖက်သမား2ယောက်ကဖောက်ခွဲတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံး10ယောက်ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ဇူလိုင်လကလည်း IS နဲ့ဆက်နွယ်ပတ်သက်မှုရှိတယ်လို့မသိငါသူမလေးရှားနိုင်ငံသား14ဦးကိုပေါ်ခေါ်ရပစ္စည်းအများအများနဲ့တူဖမ်းဆီးမိခဲ့ပါတယ်။ဒီအတွင်းအီရန်နဲ့ဆီးရီးယားကိုတွားရောက်ပြီး IS အဖွဲ့နဲ့ပူးပေါင်းခဲ့ကြတဲ့အင်ဒိုနီးရှားနိုင်ငံသားအ ਨੇ ဆုံးတရာဟာအခုဆိုရင်အင်ဒိုနီးရှားကိုပြန်ရောက်နေကြပြီလို့အင်ဒိုနီးရှားရဲတပ်ဖွဲ့ထောက်လှမ်းရေးအကြီးအကဲကပြောဆိုပါတယ်။မြန်မာနိုင်ငံမှာလည်းအရင်က ISIS အဖွဲ့ရဲ့ပြစ်မှတ်ထားတဲ့စီရင်ထဲမှာမပါဝင်ခဲ့သေးပေမဲ့မကြာခင်ရပိုင်းကတော့မလေးရှားနိုင်ငံကရဲစခန်းတစ်ခုကို IS အဖွဲ့လို့ယူဆရတဲ့အဖွဲ့တစ်ဖွဲ့ကပေးပို့ခဲ့တဲ့IS ကလုံခြုံတပ်ဖြတ်မဲ့ပုဂ္ဂိုလ်စီးရင်ထဲမှာမြန်မာဒီမိုကရေစီခေါင်းဆောင်နိုင်ငံတော်အကြံပေးပုဂ္ဂိုလ်နိုင်ငံသားရုပ်ဝင်ကြီးဒေါ်ဆန်းစုကြည်ရဲ့အမည်လဲပါဝင်နေပါတယ်။တကယ်တမ်းသာအဲ့ဒီစာဟာ IS အဖွဲ့ကအမှန်တကယ်ပေးတဲ့စာဆိုရင်မြန်မာနိုင်ငံအတွက်အင်မတန်မှအန္တရာယ်ကြီးပါတယ်။အခုတက်တော်သတင်းတွေအရ ISIS ဟာအရှေ့တောင်အာရှမှာအင်အားသစ်တွေစုဆောင်းလာနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကြောင့်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်မယ်ဆိုရင်ရခိုင်ပြည်နယ်ကနေပြီးတော့အင်ဒိုနီးရှားနိုင်ငံတွေကိုထွက်ခွာနေကြတဲ့ရိုဟင်ဂျာကမွတ်စလင်တွေကို IS ကလူသစ်စုဆောင်းပြီးတော့မြန်မာနိုင်ငံတွင်းမှာအကြမ်းဖက်လုပ်ရက်တွေပေါ်ပေါက်လာမယ်ဆိုရင်မြန်မာနိုင်ငံမှာမူလကလေးကတငွေ့ငွေ့ဖြစ်နေခဲ့တဲ့ဘာသာလူမျိုးပြိပက္ခဟာအင်မတန်မှအနေကြီးသွားမှာဖြစ်ပါတယ်။အလားတူပဲအစိုးရသင်းတဲ့အတူဒီမိုကရေစီနိုင်ငံတော်သစ်ကိုတည်ဆောက်နေတဲ့အခြေအနေအတွက်လည်းအင်မတန်မှအနေကြီးသွားမှာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ဝေဖန်ကြပါတယ်ခင်ဗျာ။